မာနိုင်ငံမှာ
ပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတံကိုခံရပြီးမိုးသီးထွေတဲ့မိုးသက်လေပြင်းကြောင့်တည်ဆုံးရသူ16ယောက်ထက်မနည်းရှိခဲ့ပါတယ်။ဒီလိုအန္တရာယ်ကြီးတဲ့မိုးသီးမုန်တိုင်းအကြောင်းဒီကဘက်မှာပြောပြပေးမှာနော်။မြန်မာနိုင်ငံမှာဒီနှစ်2016 April 19ရက်နေ့ကစပြီးမြို့နယ်40ကျော်မှာမိုးသီးမုန်တိုင်းတန်ကြောင့်လူပေါင်း16ယောက်တေဆုံးခဲ့ရတယ်လို့အများပြားထံရရခဲ့ပြီးတိရစ္ဆာန်တေဆုံးဆုံးရှုံးမှုကလည်းများပြားခဲ့ပါတယ်။အိုးအိမ်ပေါင်း1000ကျော်နဲ့ဇီးရီအစုပေါင်း2000နီးပါးအပြင်ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတချို့ပါပျက်စီးရတဲ့အထိမိုးသီးမုန်တိုင်းရဲ့တန်ကိုခံခဲ့ရတာပါ။နိုင်ငံတော်အပူချိန်ကတရားလီဝန်းကျင်ခံစားနေရခြင်းမှာမိုးသက်လေးပြင်းတိုက်ခတ်ပြီးခေါင်းသီးအရွယ်ရှိတဲ့မိုးသီးတွေအချိန်ပြင်းပြင်းနဲ့ကျခဲ့တာဖြစ်ပါတယ်။အခုလိုမိုးသီးတွေဘလို့စပြီးဖြစ်လာစေလဲဆိုတော့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကအခုလိုရှင်းပြပါတယ်
။မိုးသီးဘလို့စပြစ်လာလဲဆိုလို့ရှိရင်တိမ်အမျိုးအစားကိုခွဲလိုက်ရင်တိမ်အမျိုးအစားကဒီကျွန်တော်တို့ကောင်းကင်မှာမြင်နေတဲ့တိမ်တွေက10မျိုးလောက်ရှိတယ်ပေါ့နော်အကြံပြားဖြင့်တိမ်တွေကအမြင့်ပေဘလောက်နဲ့ဘလို့ပုံတံရှိတယ်လဲဆိုတော့ကြည့်ပြီးတော့မျိုးအစားခွဲထားတာမိုးတီကျွေတဲ့မိုးတီထန်စွာရွာတဲ့မိုးတိမ်ကိုတော့ cumulonimbus လို့ခေါ်တယ်။အဲဒီမိုးတိမ်တွေကရေပမာဏတိတ်များတယ်။မြေပြင်ကနေပြီးတော့တော်တော်နီးတဲ့ဟာပေါ့။ပေ4000လောက်နေပြီးတော့သူမိုးရွာတဲ့တိမ်ဟာပေါ့နော်။ပေ5000လောက်အထိမြင့်တယ
်။ဒီမိုးတိမ်မျိုးကနေမိုးတီဖြစ်လာတဲ့အနေအထားကိုကြည့်အောင်ပါ
။မြေပြင်မှာကျွန်တော်တို့သကိုင်းဆိုရတော့ဗျာအပူချိန်က90 100လောက်ရှိတယ်။ဒါပေမဲ့သူ့မှာဒီအမြင့်ကိုတက်သွားတာနဲ့အမြအေးသွားတယ်လေ။ဟိုမန္တလေးနဲ့မင်းမျိုးရာသီဥတုအေးသွားတာကွာတယ်လို့ပေါ့နော်။ဒါဆိုအမြင့်ပေတထောင်ကဘာမြင်မြင့်တပြင်းကနေမြင့်သွားတိုင်းမြင့်သွားတိုင်းသူက3ဒီဂရီစင်တီဂရိတ်လောက်ကျသွားတာ။အဲ့ဒါကို dry adiabatic lapse rate လို့ခေါ်တယ်။အဲ့တော့သူကအမြင့်ပေ3000လောက်ရောက်တဲ့အခါကျလို့ရှိရင်ဒီလေတုက55ဒီဂရီလောက်ကျသွားပြီနော်။အနှုတ်55အဲ့တော့ရေခဲကတုံညမှာဒါပေမဲ့အမြင့်ပေ3000 4000 5000လောက်ရောက်သွားတဲ့အခါကျလို့ရှိရင်ရေခဲမှတ်ကိုရောက်သွားပြီ။ဒီနေ့ပုံမြင့်ရင်တော့အပူချိန်ကတော့နှုတ်90အနှုတ်60မှာပဲရှိတယ်။အဲ့တော့မုံတိုင်းကျတဲ့အခါကျလို့ရှိရင်အိန္ဒိယဘက်တို့နီပေါ်ဘက်တို့ကနေပြီးလေအေးတွေကအဲ့ဒီဘက်ကိုဖြတ်လာတယ်။အဲ့တော့လေအေးစီးကြောင်းကဖြတ်လာတဲ့အခါကျတော့ဒီမြေပြင်မှာရှိတဲ့လေဘူးရေကိုးရေငွေတွေကတိမ်ကြီးတဲ့ကိုခုနကူမီလိုလင်ပတ်ဆိုတဲ့တိမ်ကြီးတဲ့ up draft လို့ခေါ်တဲ့အချိန်နဲ့တက်သွားတာ။သူကတနာယုံမိုင်340ကနေပြီးတော့မိုင်100လောက်အထိတက်တယ်။အဲ့လောက်ရှိတဲ့အမြင့်ကြီးကိုတက်သွားတဲ့အခါမှာဒီရေကိုးရင်ငွေရနေပြီးတော့ရေဆက်ကလေးတွေဖြစ်လာပေါ့နော်ရေဆက်ကလေးတွေဖြစ်သွားတဲ့အခါကျတော့ရေဆက်ကလေးတွေကလေးပြီးတော့ဒီ up draft လို့ခေါ်တဲ့အပြင်ကနေပြီးတော့ပင့်တင်လိုက်တဲ့လေကပိတ်မများဘူးဆိုလို့ရှိရင်ရေကိုးရေဆက်ကလေးတွေကတဖြည်းဖြည်းစုပြီးတော့မိုးအနေနဲ့ပြန်ရွာချဒါပေမဲ့အရန်မြန်တဲ့လေနဲ့နှုံနဲ့တိုက်ပြီးတော့ဒီလေဘူးကနေပြီးတော့ဖြစ်တဲ့ရေကိုးရင်ငွေကအထက်ကိုပေ3000 4000လောက်အထိတက်သွားတဲ့အခါကျလို့ဆိုရင်ခုနကမိုးဖြစ်မဲ့ရေဆက်ကလေးတွေကစခဲပြီပေ4-5000လောက်ကိုသူကအပေါ်တက်နေတဲ့အချိန်မှာဒီရေကိုးတွေကရေခဲမဖြစ်သေးပဲနဲ့သူ့ကိုပါခေါ်လဲဆိုလို့ရှိရင် super cool water လို့ခေါ်တယ်။ရေခဲက300ဒီဂရီမှာခဲနေမယ်။ဒီ300ဒီဂရီရဲ့အောက်အနှုတ် 20-30 လောက်အထိအေးတဲ့နေရာမှာရေကရေခဲအဖြစ်မရှိသေးဘူး။ဒါပေမဲ့အောက်မှာရှိတဲ့ရေမုံလေးတွေကတက်တဲ့အချိန်မှာသူကရေခဲအမှုံလေးတွေနဲ့ဖြစ်သွားပြီးတော့အဲ့ဒီရေခဲအမှုံလေးတွေကအပြင်မှာရှိတဲ့အဲ့ဒီ super cool water ဆိုတဲ့အဲ့ဒီရေဆက်ကလေးနဲ့ထိတိုင်းတိလိုက်တိုင်းတိလိုက်တိုင်းသူကပါလဲဆိုတဖြည်းဖြည်းကြီးလာတယ်နော်ကြီးလာတဲ့အခါကျသူက15မိနစ်နိုင်ဝဲလောက်ထိအပေါ်ကိုတခါတည်းထိုးတက်နေတဲ့အချိန်မှာခုနစူပါကူးဝါတာရေတွေကအလွှာလိုက်အလွှာလိုက်အခဲလိုက်အခဲလိုက်နဲ့သူကတလွှာချင်းစီတလွှာချင်းစီပေါ့နော်အဲ့လိုအသေးတွေဖြစ်ဖြစ်ဖြစ်လာပြီးတဲ့အခါကျရေခဲအမှုံလေးကနေပြီးတော့မိုးသီးရေခဲသီးဖြစ်လာတာပေါ့နော
်ဒီမိုးသီးတွေကျွေးကြတဲ့အခါမှာအချိန်သိပ်ပြင်းတာမို့လူတွေတရိတ်ဆန်တွေအတွက်အန္တရာယ်ကြီးပါတယ်
မိုးတီးကြောင့်ဘာကြောင့်တိတ်လဲဆိုတဲ့ဟာသူ့ရဲ့ terminal velocity မရောက်ခင်မှာတင်ကသူကတနအီကိုမိုင်း100လောက်နဲ့အဲ့ဒီမိုးတီးအလုံးကလက်တီးစုပ်လောက်ဆိုပါဘူးလက်တီးစုပ်လောက်ဟာပောင်ဝဲလောက်လေတနအီမိုင်း100လောက်နဲ့လက်တီးစုပ်လောက်ရတဲ့ဟာအချိန်တည်းကိုပြုတ်ကျတဲ့ဟာကိုမိုးတီးရေခဲသီးဖြစ်လာတဲ့အခါကျတချိန်ကျတဲ့အခါကဘာဆွဲအားကမိုးတီးကိုဒီအပေါ်တက်နေတဲ့တနအီကို50-100လောက်တိုက်နေတဲ့အပေါ်ပင့်နေတဲ့လေတဲ့ပို့ပြီးလေးတဲ့အချိန်နဲ့ရောက်လေရောက်တော့လေးလေလေးသွားတော့ပြုတ်ကြတာပေါ့နော်ပြုတ်ကြတဲ့အခါကျမိုးရွာမဲ့အစားခုနမိုးသီးကြီးကပြုတ်ကြတာပြုတ်ကြတဲ့အချိန်ကလည်းလက်တီးစောက်လောက်ရှိတဲ့မိုးသီးဆိုလို့ရှိရင်သူကတနအီကိုမိုင်90-100လောက်နဲ့အောက်ကိုပြုတ်ကြတာအခါကျအောက်မှာရှိတဲ့လူတော်ဝါတွေတရိတ်ဆန်တွေအသေးများပါတယ
် 目的就加不对，啊，困难伢来提到这个，不露提到牛吧呢？
第目的伢来尼亚个，目的伢来尼亚不好不喏。比如你要明白系列说目的家啦 ,American 那个公主人办法 ,Nebraska, Colorado, et cetera, 都要把这些路线各把明面的品也并列并一天嘛都要买回来去做一次都要一类一类的呀不能哎呀这样子该应的话要被你啊你那里并列一面的品也面的你啊不如哎你啊你嘛目的最大的 Nebraska 嘞并列一面的品也面的对哎你啊嘛目的你去打呢都要目的地啊，你比如亚嘞、利亚嘞、伊嘞，对，目的啊，最终啊，家中你啊，不喏，哎，对哒呀。他看那他呢，这些姑娘个老家不，说了，弄个嘞，厂里可能你老家中啊，搞阿妈啊，利用不喏，那包泥巴老细嘞，目的啊，弄不喏，都啊，钱不老细嘞，都些人嘛老细吧嘞。哎啦，现在个标价嘞，好，就是来到马地要个亚嘞，对，三千点他吧嘞。
目的里哈，刚你莫讲你家哪了么？但是你路程嘛的呢？Denmark နိုင်ငံ Aarhus တက္ကသိုလ်ကသုတေသနပညာရှင်တွေကတော့ Slovenia မှာ2009ခုနှစ်ကတိုက်ခတ်တဲ့မိုးသီးမုန်တိုင်းနဲ့အတူပါလာတဲ့မိုးသီးအလုံးပေါင်း40ကျော်ကိုဆန်းသက်တည်ရှိခဲ့ကြပါတယ်။သူတို့ရဲ့ဆန်းသက်မှုတွေကလည်းအပင်တွေမှာတွေ့ရလေရှိတဲ့ Bacteria ပိုးမွှားမျိုးစိတ်ပေါင်း5မျိုးနဲ့မျိုးစီလွှာထဲမှာတွေ့ရတဲ့ဓာတုဓာတ်ပေါင်း3000ကျော်ပါဝင်နေတာကိုတွေ့ရှိရတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။